မြန်မာနိုင်ငံမှာရေကြီးရေရှမ်းမှုဒဏ်ခံနေရသူတွေအတွက်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေး UNO ချာကဘိုးအရေးပေါ်အခြေအနေတုံ့ပြန်ရေးရမငွေတဲကနေဒေါ်လာ၄သန်းချထားပေးမယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီရမငွေကို UNO ချာအရေးပေါ်ကူညီဆိုင်ရာယာယီတာဝန်က Joyce M. Suya ကချထားပေးတာဖြစ်ပြီးမြန်မာနိုင်ငံတွင်းရေဘေးဒဏ်အကြီးကျယ်ခံခဲ့ရတဲ့ပဲခူးမန္တလေးတိုင်းကရင်နဲ့ရှမ်းပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးမှာအထောက်အကူဖြစ်စေမယ်လို့အတွင်းမှုချုပ်ရုပ်ပြောခွင့်ရစတီဖန်ဒူဂျာရစ်ကအင်ဂါဒီသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။စက်တင်ဘာလ9ရက်တိုက်ခိုက်ခဲ့တဲ့ရာဂီတိုင်ဖုန်းမုန်တိုင်းနောက်ဆက်တွဲရေဘေးဒဏ်ခံရသူတွေအတွက်စစ်နယ်ခါတောက်ရေးတပ်တကူရေးတန့်ရှင်းနဲ့ကျန်းမာရေးဆိုင်ရာကိစ္စတွေအပြင်အမိုးကားနဲ့တခြားလိုအပ်တဲ့ကာကွယ်မှုတွေအတွက်အကူအညီပေးမှာပါ။ UNO ချာကနောက်ဆုံးထုတ်ပြန်ချက်အရရာဂီမုန်တိုင်းနောက်ဆက်တွဲရေကြီးရေရှမ်းမှုကြောင့်မြန်မာနိုင်ငံမြို့နယ်ပေါင်း330မှာလူပေါင်း 1.1 သန်းဝန်းကျင်ရေလွှမ်းမှုတဲ့ဒဏ်ခံနေခဲ့ရတယ်လို့သိဆုံးသူ260ကျော်ရှိပြီးအနည်းဆုံးလူတစ်ယောက်ကျောက်ပျောက်ဆုံးနေတယ်လို့ပြောပါတယ်။